ကိုပြတ်သွားတယ်မြစ်ချင်းနဲ့မန္တလေးလမ်းပေါ်မှာလဲအင်ဂျီကအများပြပြိမိနေပါတယ်။ဂျန်ကုံကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါပါ။
စစ်ကောင်စီတပ်တွေဟာဖေဗရူလာလ3ရက်အများအပြားနဲ့ကောလင်းမြို့ကိုပြန်ပြီးတင်းယူနိုင်ခဲ့ပေမဲ့ဒေသကကွယ်ရေးတပ်ဖွဲ့တွေကိုအပြင်းအထန်ခုခံနေရကြောင်းကောလင်းမြို့ဒေသခံတချို့ကဗီအိုအေကိုပြောပါတယ်။ကောလင်းမြို့ပေါ်ခြေကုပ်ယူထားတဲ့စစ်ကောင်စီတပ်ကဘေးပတ်ဝန်းကျင်ကရက်ွက်တွေကိုမီးရှို့ပစ်လိုက်ကြောင်းဒေသခံတအူကဗီအိုအေကိုပြောပါတယ်။ဒီကောလင်းမြို့ဝန်ထမ်းတွေပတ်သက်ပြီ
ဝင်သူတွေဆိုပြီးတော့မှဒီသူတို့မြင်ဝင်မရှင်းတဲ့ပဋ္ဌာလေးကဒီရက်ွက်တွေပေါ့နော်ဒီသူခံစည်းယူထိုင်နေရတဲ့မရှင်းတဲ့မြင်ဝင်မရှင်းတဲ့နေရာတွေကလုံးမိစုဖြစ်စီနေရလို့ကျွန်တော်တော့မြင်နေပေါ့နော်ပြီးတော့မှဒီမျိုးပေါ်ရှိရက်ွက်ရှိရကျွန်တော်ကလုံးမျိုးပေါ်မျိုးပေါ်ရှိရက်ွက်ရှိရအဲဒီမျိုးပေါ်ရှိရက်ွက်လုံးမှာသူတို့တက်တွေတက်ပြန်ထားရပေါ့နော်ဒါကျွန်တော်တို့သိထားတဲ့ချက်လေးပ
ါဒေတာကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီရဲ့နောက်ထပ်အထိုင်းစခန်းတစ်ခုဖြစ်တဲ့မန္တလေးမြစ်ကြီးနားလမ်းပေါ်ကကြောက်တန်းကျေးရွာနားမှာရှိတဲ့တိဖူလာစခန်းကုန်းကို9ရက်ကြာတိုက်ခိုက်နေပါတယ်။တိုက်ပွဲပြင်းထန်နေတဲ့အတွေ့အခုလ23ရက်ကစပြီးတော့ဒီလမ်းပေါ်မှာအင်စီကရှာနဲ့ချီပိတ်မိနေတယ်လို့ဒေသခံတချို့ကပြောပါတယ်။ဖေဖော်ဝါရီလ29ရက်အထိမြစ်ကြီးနားမန္တလေးလမ်းပြန်မပွင့်သေးတဲ့အကြောင်းကချင်ပြည်နယ်မိုးညင်းမြို့နယ်ကခီးတယ်ပို့ဆောင်ရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်။
ကောင်းလို့မရဘူးရှင်။ဘယ်လိုလောက်ကြမလဲတော့ခတ်မှလို့မရဘူးရှင်။ဒီမှာတော့မန်းလို့မရဘူးရှင်။အဲ့ဒါသူတို့အဲ့လိုဖြစ်နေတာတော့လေနော်။သူများပိတ်ဆိုဆိုတော့ဒီမှာလည်းမန်းလို့ကလို့ကမရဘူးလေနော်။တခြားလမ်းကတော့ဒီတခြားလမ်းကပြန်ရတဲ့ဟိုကားကြီးတုံးကြီးတော့ရှိတယ်။အိတ်ဖက်ကားကြီးတုံးကြီးတို့ကတော့လမ်းမှာဟိုကကျွားရတယ်၊တခြားကျွားရတယ်၊ပြော်လမ်းပတ်တာပေါ့လေနော်။သူတို့ပြောပြချက်ရတယ်၊ကိုကတိရတော့လေ
။ကောင်းလင်းမြို့ကိုတင်ပတ်ရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့လက်နက်ကင်အင်အားစုတွေက2023နိုဝင်ဘာ6ရက်မှာကြေညာခဲ့တာပါ။3လအကြာဖေဖော်ဝါရီလ3ရက်နေ့မှာတော့စစ်ကောင်စီတပ်တွေကအင်အားအများအပြားနဲ့စစ်ကြောင်းတွေခွဲပြီးတော့ကောင်းလင်းမြို့ကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါ။အဲ့ဒီနေ့ကစပြီးကောင်းလင်းမြို့ပတ်ဝန်းကျင်ခြေရာတွေကိုစစ်ကောင်စီကလေကြောင်းပစ်ခတ်မှုတွေ၊မြေပြင်ထိုးစစ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။